ရွန်းနဲ့ဟာမတ်စ်အပြစ်ခတ်ရစရေးသဘောတူညီချက်ကတော့ဒီကနေ့တနင်္လာနေ့မှာဆက်လက်ပြီးတော့တည်တံ့နေပါတယ်2023ခုနှစ်အောက်တိုဘာလမှာစခဲ့တဲ့စစ်ပွဲအဆုံးသတ်နိုင်မှုအတွက်ပထမအဆင့်ဖြစ်တဲ့သတင်း6ပတ်ကြာအပြစ်ခတ်ရစဲကြဖို့နှစ်ဖက်သဘောတူညီထားကြတာဖြစ်ပါတယ်လက်တလောချိန်ထိမှာတော့ဟာမတ်စ်တွေဂါဇာမှာဖမ်းဆီးထားတဲ့ဒဇာဂန်69ယောက်ထဲက3ယောက်ကိုပြန်လွှတ်ပေးခဲ့ပြီးတော့သဘောတူညီချက်ပထမအဆင့်အရာဒဇာဂန်နောက်ထပ်30လွှတ်ပေးရမှာဖြစ်ပါတယ်အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား60ကိုပြန်လွှတ်ပေးပြီးတော့အားလုံးကတော့အမျိုးသမီးနဲ့ဆယ်ကျော်သက်အရွယ်တွေဖြစ်တယ်လို့ဟာမတ်စ်အဖွဲ့ကပြောပါတယ်။သဘောတူညီချက်အရအစ္စရေးကနောက်ထပ်အကျဉ်းသားယာနဲ့ခြေကိုပြန်ပြီးတော့လွှတ်ပေးရမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဂါဇာဒေသမှာအပူတပြင်းလိုအပ်နေတဲ့စားနပ်ရိက္ခာတွေကိုလည်းကုလသမဂ္ဂကတိုးမြှင့်ပေးအပ်နေပါတယ်။တိုက်ပွဲတွေကြားမှာဒုက္ခရောက်နေကြရတဲ့ပါလက်စတိုင်းအရဲသားတွေအတွက်စားနပ်ရိက္ခာအကူအညီဖြစ်တဲ့နေ့စဉ်ထရက်ကာ150ထောက်ပံ့မှုစီစဉ်ထားတယ်လို့လည်းပြောပါတယ်။ဂါဇာဒေသကယာယီခိုလုံရစခန်းတွေမှာတော့အရေးပေါ်အကူအညီလိုအပ်နေတဲ့သူက 1.8 တန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတော့ထိခိုက်ပျက်စီးခဲ့တဲ့အနေအိမ်အဆောက်အဦတွေပြန်လည်ထူထောင်နိုင်ရေး2040ပြည့်နှစ်လောက်မှမှအဆုံးသတ်နိုင်မယ်လို့ပြီးခဲ့တဲ့နှစ်ထဲထုတ်ပြန်တဲ့အစီရင်ခံစာမှာခန့်မှန်းထားပါတယ်ရှင်။